မြန်မာနိုင်ငံအနေနဲ့နိုင်ငံတကာမှာအထူးကြံနေလို့မရတဲ့အတွက်ရုရှားတရုတ်စတဲ့နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်လို့တက်မတော့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်နိုင်ကပြောကြားလိုက်ပါတယ်။ရုရှားနိုင်ငံက RIA သတင်းဌာနနဲ့မေးမြန်းချက်မှာအင်းနီးချင်းနိုင်ငံတွေအပါအဝင်နိုင်ငံအလုံးနဲ့ဆက်ဆံမှုရှိတယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်နိုင်ကပြောပါတယ်။တရုတ်နဲ့ရုရှားတို့နဲ့ပူးပေါင်းဆောင်ရွက်မှုကမြန်မာနိုင်ငံအရေးအတွက်တကယ်ပဲအထောက်ပံ့ဖြစ်ပါသလား။ဒီကြောင်းနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းပြည်သူကိုမခင်ဖြူထွေးပြောပြပေးမှာဖြစ်ပါတယ်ဗျာ။
ရုရှားနိုင်ငံကိုတွားရောက်ခဲ့တဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကမြန်မာနိုင်ငံအနေနဲ့နိုင်ငံတကာအထက်မှာအထူးကြံနေလို့မရပါဘူးလို့ပြောကြားခဲ့ပါတယ်။ရုရှားသတင်းဌာန RIA နဲ့သီးသန့်မေးမြန်းခန်းမှာရုရှားတရုတ်စတဲ့နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့အခုလိုပြောပါတယ်
။နိုင်ငံတော်ကျွန်တော်တို့အထူးကြံလို့မရဘူး။ပူးပေါင်းဆောင်မှုကြီးဘယ်လိုပဲဖြစ်ဖြစ်တော့အခုကျွန်တော်ရုရှားနဲ့ပူးပေါင်းဆောင်မှုရှိတယ်။တရုတ်နဲ့ပူးပေါင်းဆောင်မှုရှိတယ်။အိန္ဒိယနဲ့နိုင်ငံတော်နဲ့ဆက်ဆံမှုတွေပုံရှိတယ်။အခုရှိတဲ့နိုင်ငံတွေအပေါ်မှာဆက်ဆံမှုရှိတယ်။
ကုလသမဂ္ဂမှာမြန်မာနိုင်ငံဘက်ကကာကွယ်ရပ်တည်နေတဲ့ရုရှားနဲ့တရုတ်တို့ကမြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်နေတာဖြစ်တယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်နိုင်ကပြောပါတယ်
။ပူးပေါင်းဆောင်မှုတွေတော့ရှိနေတာ။မြန်မာနိုင်ငံရဲ့အခြေအနေမှာသူတို့ပြည်အောင်အခြေအနေမှာပြည်အောင်ချိုးစားပြီးတော့မှနိုင်ငံတကာလက်နက်စာတွေမှာသူတို့ကျွန်တော်တို့ရဲ့နိုင်ငံရဲ့အခြေအနေပြည်အောင်သူတို့ပြန်ပြီးတော့မှဆောင်ရွက်ပေးတာတွေကသူတို့ပူးပေါင်းဆောင်ရွက်မှုတွေ
။မြန်မာနိုင်ငံအပေါ်အကောင့်ဘက်ကအပြုသဘောဆောင်ဆောင်ရွက်မှုမျိုးဆိုရင်နိုင်ငံတိုင်းနဲ့ပူးပေါင်းဆောင်ရွက်နိုင်ပါတယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့မြန်မာနိုင်ငံရဲ့အခြေအနေကိုတော့နားလည်ဖို့လိုတယ်လို့ပြောပါတယ
်။မြန်မာနိုင်ငံရဲ့နိုင်ငံရေးယဉ်ကျေးမှုတော့နားလည်ဖို့လိုတယ်။နိုင်ငံရေးနဲ့ပတ်သက်တဲ့ယဉ်ကျေးမှုနားလည်ဖို့။ဒါနောက်တစ်ခါမြန်မာနိုင်ငံရဲ့သူဥပဒေနဲ့နားလည်ဖို့လိုတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးကြောင်းလည်မှုဖြစ်စဉ်တွေနားလည်ဖို့လိုတယ်။ဒီပေါ်မှာနားလည်ပြီးတော့မှပူးပေါင်းဆောင်ရွက်ဆိုရင်တော့ပို့ပြီးတော့အကျိုးရှိလိမ့်မယ်လို့ကျွန်တော်တို့
ရတအစိုးရကိုဖယ်ရှားအာဏာသိမ်းယူအုပ်ချုပ်နေတဲ့အတွက်ဝေဖန်ပြစ်တင်ခံရတဲ့စစ်ကောင်စီအပေါ်အနောက်နိုင်ငံတွေကလည်းအရေးယူတန်ခတ်မှုတွေချမှတ်ထားပါတယ်။ဒီလိုအခြေအနေမှာရုရှားနဲ့တရုတ်လိုအင်အားကြီးနှစ်နိုင်ငံနဲ့ဆက်ဆံရေးကမြန်မာနိုင်ငံအတွက်အရေးကြီးတယ်ဆိုတာစစ်ကောင်စီကလက်ခံထားတယ်လို့နိုင်ငံရေးလှိလသုံးသက်သူဦးတန်းစိုးနိုင်ကသုံးသက်ပြောဆိုပါတယ်
။ဒီနိုင်ငံနိုင်ငံကတခုကဒီကုလသမဂ္ဂလူညွေးကောင်စီမှာပါဝင်နေပြီးတော့ဗီဒူဝါနာသုံးစွဲခွင့်ရတဲ့အတွက်နိုင်ငံကအရေးယူမှုပြီးတာစီကာကွယ်နိုင်တဲ့အနေအထားရှိပါတယ်။အဲဒါကြောင့်တရုတ်နဲ့ရုရှားကိုမင်းအောင်နိုင်ကအတော်အားကိုးပြီးတော့ရပ်တည်လို့ရတယ်လို့သူကဟိုဒဇင်ထောင်မှုစူးစမ်းနေတဲ့အနေအထားဖြစ်ပါတယ်။အဲတော့သူ့ရဲ့နိုင်ငံကဆက်ဆံရေးကခြုံပြီးပြောရလို့ရှင်ကမ္ဘာနိုင်ငံမောင်းတရားကျော်ကထောက်ခံပြီးဖြစ်စီကန့်ကွက်ပြီးဖြစ်စီအရေးကြီးတာကဒီတရုတ်နဲ့ရုရှားရဲ့ထောက်ခံမှုရှိတယ်သူရက်တည်နိုင်တယ်ဆိုတော့ဒီအိမ်မက်နဲ့ဒီနေ့ဆက်ဆံပြောဆိုနေတာဖြစ်တယ်လို့ကျွန်တော်သဘောပေါက်ပါလိမ့်မယ
်ဒီလိုပူးပေါင်းမှုဟာမြန်မာနိုင်ငံအကျိုးစီးပွားအတွက်ထိရောက်မှုရှိသလားဆိုတဲ့အပေါ်မှာတော့မေးခွန်းထုတ်စရာဖြစ်နေပါတယ်တရုတ်နိုင်ငံနဲ့စစ်ကောင်စီရဲ့ပူးပေါင်းမှုတွေဟာတရုတ်အစိုးရအတွက်ပိုးပြီးအမျက်ထွက်စရာများတယ်လို့လည်းဦးတန်းစိုးနိုင်ကသုံးသပ်ပါတယ
်တရုတ်ပြည်ဆိုလို့ရှိရင်မြန်မာပြည်နဲ့ဆက်ဆံရေးနဲ့ပတ်သက်တဲ့အခါမှာတခြားဘယ်သူကမှလာရောက်ပြီးတော့ဒီမြန်မာစစ်အစိုးရကိုမထောက်ခံလဲသူ့အနေနဲ့ထောက်ခံမှာပါ။ဘာကြောင့်လဲဆိုတော့ပထဝီနိုင်ငံရေးနဲ့ပထဝီစီးပွားရေးရပြောရင်တရုတ်ရဲ့အိန္ဒိယပြည်ထွက်ပေါက်ဟာကျွန်တော်တို့ဗမာပြည်ဖြစ်နေပါလေ။နောက်တစ်ခုကဗမာပြည်မှာဘယ်ဆိုရတဲ့ထောက်ခံမယ်။ဒါပေမဲ့နိုင်ရှင်မှုရပြောလို့ရှိရင်စစ်ကောင်စီလိုစစ်အစိုးရတဲ့လို့ရှိရင်အလုံးလို့ရတာလွယ်တယ်။နောက်တစ်ခုကဗမာပြည်ဟာရှားပါတဲ့တန်ဇာတီအလကားနီးနီးရနိုင်တယ်ကျွန်းသက်တည်ရနိုင်တယ်ဒါပေမဲ့အဲ့လိုရနိုင်မှုကဒီမိုကရေစီအစိုးရလက်ထက်မှာတဲ့ချစ်အစိုးရလက်ထက်မှာပေါ်ချောင်ကောင်းတွေဒီစစ်ကောင်စီလက်ထက်မှာရနိုင်တယ်ဆိုတော့ကောင်းကောင်းသိတဲ့အတွက်ချစ်အစိုးရကိုဘာပဲဖြစ်ဖြစ်ဘယ်လိုနိုင်ငံတကာကနေပြီးတော့ PR တွေပေးပေးဒီစစ်အစိုးရရည်တည်ခွင့်ရဖို့အတွက်လူကတော့အတတ်နိုင်ဆုံးရက်ခံပြီးတော့ကျူစားတော်မယ်သဘောရှိပါတယ
်။အာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီနဲ့ဆက်ဆံရေးအများဆုံးရှိနေတဲ့ရုရှားနိုင်ငံဟာလည်းမြန်မာနိုင်ငံပုံမှန်ပြန်ဖြစ်ရေးကိုလိုလားတယ်လို့ပြောကြားထားတာပါ။မြန်မာနိုင်ငံအရေးမှာစစ်တပ်ရဲ့အခန်းကဏ္ဍကချက်ချင်းဖယ်ရှားလို့မရဘူးလို့ကုလသမဂ္ဂဆိုင်ရာရုရှားတန်မတ်ကြီးကပေါ်ထူးနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။မြန်မာအရေးသုံးသက်သူဦးတန်းစိုးနိုင်ကတော့ရုရှားကမြန်မာနဲ့ပူးပေါင်းနေတာဟာစစ်ရေးလက်နက်ရောင်းနိုင်ရေးနဲ့စစ်ဘက်ဆက်ဆံရေးပုံမှန်ခံမာရေးအတွက်ကြောင့်ဖြစ်နိုင်တယ်လို့ပြောပါတယ်။အဓိကကရုရှားအကျိုးအမြတ်အတွက်ဖြစ်တယ်လို့သူကမြင်ပါတယ
်ရုရှားကလည်းအဲ့ဒီသဘောပါပဲဒါပေမဲ့ရုရှားကတော့နယ်မြေကသိပ်ပြီးတော့ဝေးလံတဲ့အခါကျတော့တရုတ်လောက် ဟိုအကျိုးစီးပွားရေးနဲ့ပတ်သက်ရင်နိမိတ်ကသိမရှိပါရုရှားတော့အဓိကအားဖြင့်ဗမာပြည်နဲ့ပတ်သက်ပြီးဆက်ဆံတဲ့နေရာမှာစစ်လက်နဲ့ရောင်းဝယ်ရေးနဲ့စစ်တင်နာပို့ချရေးဆိုတော့အဲ့ဒီလုပ်ငန်းတွေဆက်လုပ်ဖို့ကဒီရသားစိုးရနဲ့ဆက်ဆံရတာတဲ့စစ်ကောင်စီနဲ့ဆက်ဆံရတာလူ့အတွက်ကောင်းပါတယ်အဲ့ဒါကြောင့်လဲရုရှားကကျွန်တော်တို့ဗမာပြည်နဲ့ပတ်သက်တဲ့ကိစ္စတွေမှာတင်းတင်းမာမာရက်ခံတာခုခံကာကွယ်တာသူတို့ဗမာပြည်နဲ့ရုရှားဟာရေရှည်ပူပေါင်းဆောင်ရွက်ဖို့အတွက်ခိုင်မာတဲ့မဟာမိတ်တွေဖွဲ့စည်းမယ်လို့ကြွေးကြော်နေတာဖြစ်တယ်လို့သဘောပေါက်ပါတယ
်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းအုပ်ချုပ်နေတာ၅လရှိလာနေချိန်မှာစီးပွားရေးနိုင်ငံရေးမတည်ငြိမ်မှုတွေလုံခြုံရေးစိုးရိမ်စရာအခြေအနေတွေဖြစ်နေပါတယ်လက်ရှိအခြေအနေကိုအမြန်ဆုံးမပြင်နိုင်ရင်အဖက်ဖက်ကချွတ်ချုံကြထိခိုက်ပြီးပြန်လည်အဖက်ဆက်ဖို့ခက်ခဲတဲ့အခြေအနေကိုရောက်သွားလိမ့်မယ်လို့ကျွမ်းကျင်သူတွေကထောက်ပြပြောဆိုနေကြပါတယ်ရှင်